This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်ရောနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ6ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်အကောင်းဆုံးချက်ကိုမြန်မာမှာဖက်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ6ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါရောင်းမယ်ကျွန်တော်ကတော့နှွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဖားပုံမှာစစ်ကောင်စီတပ်ရဲ့တောင်သုံးလုံးစခန်းနဲ့စင်စွေတပ်စခန်းတို့ကိုသိမ်းပိုက်ရရှိပြီးလက်နက်40ကျော်နဲ့စစ်တုံးပန်36ဦးဖမ်းဆီးရရှိတဲ့တရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ် KNU တပ်မဟာ9နေမြေဖားပုံခရိုင်မှာဒီဇင်ဘာလ3ရက်နေ့မှာစင်စွေတပ်စခန်းနဲ့ဒီဇင်ဘာလ4ရက်နေ့မှာတောင်သုံးလုံးတပ်စခန်းတို့ကိုသိမ်းပိုက်ရရှိခဲ့ပြီးလက်နက်40ကျော်ခဲယမ်းများနဲ့အတူသိမ်းဆီးရရှိကစစ်တုံးပန်35ဦးကိုလည်းဖမ်းဆီးရရှိထားကြောင်းစစ်ရေးတရင်များအရာသိရပါတယ်။ KNL ကသိမ်းပိုက်လိုက်တဲ့စစ်ကောင်စီတပ်စခန်း2ခုဟာအင်အားများတဲ့တပ်စခန်းများဖြစ်ပြီးတော့ဗျူဟာအရေးပါတဲ့တပ်စခန်းများဖြစ်ကလမ်းပန်းဆက်သွယ်ရေးကိုထိန်းချုပ်နေတဲ့စခန်းများဖြစ်တယ်လို့သိရပါတယ် KNL မှဖားပုံမြို့နယ်အတွင်းကူစိတ်ခေါ်ပုတ်မထောစခန်းအပါဝင်စခန်းများကိုသိမ်းပိုက်ထားတယ်လို့သိရပါတယ်ခင်ဗျာဆလဘီခင်ဦးမျိုးပေါ်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့ကာကွယ်ရေးဘော်တအူကြဆုံ၅ဦးတန်ရာပြင်းထန်တဲ့တရင်ကိုတင်းပြပေးပါမယ်။စကိုင်းတိုင်းခင်ဦးမျိုးပေါ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့လက်နက်ကြီးထိမှန်ခဲ့တာကြောင့်ပြည်သူ့ကာကွယ်ရေးဘော်တအူကြဆုံက၅ဦးတန်ရာပြင်းထန်စွာရရှိခဲ့တယ်လို့ခင်ဦးမျိုးနယ်တရင်မှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ၄ရက်နေ့မနက်၈နာရီခွဲနဲ့၉နာရီဝန်းကျင်မှာပြည်သူ့စေယုံကြီးအနီးတံပြားကကားတစ်စီးဖြင့်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မြို့ပြ UG Flat PDF ပူးပေါင်းတပ်ဖွဲ့ကြားအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်မှပြစ်ခတ်ခဲ့တဲ့60မမလက်နက်ကြီးကြီးဟာကာကွယ်ရေးဘော်များစုရဲ့အနီးကျရောက်ပေါက်ကွဲခဲ့တာကြောင့်ရဲဘော်ကိုွေဦးကြဆုံးခဲ့ရပြီးတော့နောက်ထပ်5ဦးလည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်ကြဆုံးသွားတဲ့ရဲဘော်ကိုွေဦးရဲ့စာဖနာကိုဒီဇင်ဘာလ4ရက်နေ့ညနေ3နာရီခွဲအချိန်မှာပြုတ်လုပေးခဲ့တယ်လို့သိရပါတယ်ဒါအပြင်တိုက်ပွဲအတွင်းစစ်ကောင်စီဘက်မှလည်းထိခိုက်ကြဆုံးမှုရှိတယ်လို့သိရပြီးအသေးစိတ်ကိုစုံစမ်းနေစေဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီရီဒါရှိမျိုးနဲ့နှောပင်ကြီးရွာအနီးတိုက်ပွဲမှာစစ်သား20ကျော်တိစုံတဲ့တရင်ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ9ရက်နေ့မနက်8:00နာရီအချိန်ရီဒါရှိမျိုးနဲ့စစ်တောင်းမြေဝံအနောက်ချမ်းနှောပင်ကြီးရွာဘက်ကကျွန်းတော်ကုန်းဘက်ကနေအကြမ်းဖက်စစ်သားအင်အား100ကျော်နဲ့စစ်ကြောင်းထူးလာလို့တိုက်ပွဲဖြစ်ခဲ့ကြောင်းစစ်တောင်းမြေဝံရီဒါရှိပူးပေါင်းစစ်စင်ရေးအဖွဲ့မှတရင်ထုတ်ပြန်ထားပါရယ်။အပြန်အလှန်ဖြစ်ခဲ့တိုက်ပွဲ9နာရီကျော်ကြာဖြစ်ခဲ့ပြီးတော့အကြမ်းဖက်စစ်သား20ဦးထက်မနည်းတိစုံကအများအပြားဒဏ်ရာရရှိခဲ့တယ်လို့သိရပါရယ်။အရီတိုက်ခိုက်မှုအတွင်းအကြမ်းဖက်စစ်ကောင်စီတပ်ကပြစ်ခတ်တဲ့လက်နက်ကြီးထိမှန်လို့ပြည်သူ့ကာကွယ်ရေးရဲဘော်5ဦးအသေးစားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာအကြမ်းဖက်စစ်ကောင်စီတပ်ကနှောပင်ကြီးရွာအတွင်ဝင်ရောက်တပ်ဆွဲကအင်အားဖြည့်တင်းနေတယ်လို့ကြီးရွာနေပြည်သူတွေကလည်းစစ်ဆီးနေတာကြောင့်တိုက်ပွဲဖြစ်ပွားရနေရအနည်းရှိမိဘပြည်သူတွေအနေနဲ့စစ်ရေးအသည့်တတိရှိရှိသွာလာနေထိုင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီမြင်းကြံမှာစစ်ကောင်စီတပ်သားများလိုက်ပါလာတဲ့ကားတစ်စီးကိုမိုင်းဆွေးတိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံမြို့မြောက်ဘက်အထွတ်အနိုင်ပိုင်းတနေရာမှာစစ်ကောင်စီတပ်သားများလိုက်ပါလာတဲ့ခွေးဘလူးကားတစ်စီးကိုမိုင်းဆွေးတိုက်ခိုက်ခဲ့တယ်လို့မြင်းကြံ Black Tiger MPT တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါရယ်။ဒီဇင်ဘာလ9ရက်နေ့နေ့လယ်2နာရီခွဲအချိန်မှာစစ်ကောင်စီတပ်သား5ဦးလိုက်ပါလာတဲ့အဆိုပါကားတစ်စီးကိုမိုင်းဆွေးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့ဆိုပါရယ်။မိုင်းဆွေးတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင် င်စီတပ်ဖက်မှရန်တမ်းပစ်ခတ်မှုတချို့ရှိခဲ့ပြီးတော့အနီးနားကပြည်သူများကိုလည်းစစ်ဆေးမှုများပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။၎င်းတိုက်ခိုက်မှုဟာဒီဇင်ဘာလ4ရက်နေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံသွားခဲ့ရတဲ့အပြင်းအထန်ပြည်သူများအထွတ်သွေးတွေးတောင်းတဲ့မစ်ရှင်တစ်ခုဖြစ်တယ်လို့စစ်စင်ရေးကိုဖော်ဆောင်ခဲ့တဲ့မြင်းကြံ Black Tiger MBT အဖွဲ့ကအတည်ပြုထားပါတယ်ခင်ဗျာ။ဆလဘီပခုတ်ကူလီစေးကစစ်ကောင်စီအထိုင်းစခန်းကိုရော့ကက်များဖြင့်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်ပခုတ်ကူလီစေးကစစ်ကောင်စီအထိုင်းစခန်းကိုရော့ကက်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရွှေညာမြည်ပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီအထိုင်းစခန်းကိုနိုဝင်ဘာလ18ရက်နေ့မှာရော့ကက်အလုံးကြီး30ဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့နိုဝင်ဘာလ23ရက်နေ့မှာလည်းရော့ကက်9လုံးဖြင့်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါရော့ကက်များဟာစစ်ကောင်စီတပ်စခန်းချရာနေရာအနီးထိကျရောက်ပောက်ကွဲခဲ့ကစစ်ကောင်စီတပ်ဖက်မှလည်းလက်နက်ကြီး၅လုံးအပါအဝင်လက်နက်ငယ်များနဲ့ပြန်လည်ရန်တမ်းပစ်ခတ်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုများအတွင်စစ်ကောင်စီတပ်ဖက်မှထိခိုက်ကြဆုံးမှုများရှိခဲ့တယ်လို့သိရပြီးတော့မဟာမိတ်ကာကွယ်ရေးဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီမောင်တော်မှာအီရာ SC အဖွဲ့ကအရက်သားပြည်သူတအုပ်ကိုရည်ရွယ်ချက်ရှိရှိဖြင့်ပစ်တက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာအစ္စလာမစ်အစိုးရဆက်သွေးကြွအီရာ SC အဖွဲ့ကပစ်တက်ခဲ့တာကြောင့်အရက်သားပြည်သူတအုပ်သိဆုံးခဲ့တယ်လို့ဒေသအခြေပြုအရခမင်းသမီးမီဒီယာကဖော်ပြထားပါတယ်။ဒီဇင်ဘာလ4ရက်နေ့ညနေ 9:00 ကန်းမှာအောင်စီရရွာဖုန်ကြီးကျောင်းအရှိတ်လေကွင်းပြင်ထဲမှာနွားကျောင်းနေတဲ့ဦးကျော်သားအောင်ကိုအီရာ SC အဖွဲ့ကပစ်တက်ခဲ့တာလို့ဆိုပါတယ်။အဲဒီလိုရည်ရွယ်ချက်ရှိရှိပစ်ခတ်မှုကြောင့်အသက်62နှစ်အရွယ်ရှိဦးကျော်သားအောင်မှာနေရာမှာပဲတည်ဆုံးခဲ့တယ်လို့သိရပါတယ်။အီရာ SC အပါအဝင်အစ္စလာမစ်အစိုးရစစ်သွေးကြွလက်နက်ကိုင်အဖွဲ့တွေရဲ့အကြမ်းဖက်မှုများကြောင့်တနည်းအတွင်ဒေသခံပြည်သူ22ဦးထက်မနည်းတည်ဆုံးခဲ့ရပြီးတော့6ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ HDCO ကနိုဝင်ဘာလ18ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမြစ်ကြီးနားမှာလူနေအိမ်ပေါ်လက်နက်ကြီးကျရောက်ပောက်ကွဲမှုကြောင့်ပြည်သူတအုပ်ထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ4ရက်နေ့တကောင်12နာရီခန့်မှာမြစ်ကြီးနားမြို့တကုံးရက်ကွက်ရာဒါကောင်း BAG ဖျားချောင်းအနီးမှာရှိတဲ့နေအိမ်မှာလက်နက်ကြီးနှလုံးကျရောက်ပောက်ကွဲခဲ့တဲ့အတွက်ကြောင့်ပြည်သူတအုပ်ထိခိုက်ဒဏ်ရာရရှိပြီးတော့နေအိမ်9လုံးနဲ့ဖျားချောင်းထိခိုက်ပျက်စီးခဲ့ကြောင်း The 74 Media မှာဖော်ပြထားပါတယ်။အသက်53နှစ်အရွယ်အမျိုးသမီးတအုပ်ဝမ်ပိုက်မှာလက်နက်ကြီးစထိမှန်ခဲ့ပြီးတော့နေအိမ်နှလုံးမှာထိခိုက်ပျက်စီးမှုများကဖះချောင်းနဲ့ကြံ့နေအိမ်များမှာတကားပြတ်တင်ပေါင်းမျက်နှာချက်နဲ့နိုင်ရများမှာလက်နဲ့ကြီးစားထိမှန်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဘေးတနုပြည်သူ့ကာကွယ်ရေးတပ်မတော်ခုံရုံစစ်ဆေးရေးအဖွဲ့ရဲ့စစ်ဆေးချက်အရာ IHL IHR နဲ့ညီစွန်းနေတာကြောင့်ရဲဘော်၄ဦးအားထောင်အချုပ်တစ်နှစ်ပြစ်ဒဏ်ချမှတ်လိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဘေးတနုပြည်သူ့ကာကွယ်ရေးတပ်မတော်ခုံရုံစစ်ဆေးရေးအဖွဲ့ရဲ့စစ်ဆေးချက်အရာ IHL IHR နဲ့ညီစွန်းနေတာကြောင့်ရဲဘော်၄ဦးအားထောင်အချုပ်တစ်နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဇင်ဘာလ9ရက်နေ့ဘေးတနုပြည်သူ့ကာကွယ်ရေးတပ်မတော်ကအတည်ပြုဆိုထားတာပါ။နိုဝင်ဘာလ29ရက်နေ့နေပြည်တော်ကံပြားလမ်းပိုင်းတနေရာမှာမဘာသာမျိုးချစ်ကောင်းဆောင်ပြူစောတီမင်းမင်းအားရှင်းလင်းခဲ့တဲ့ရဲဘော်မောင်စင်နိုင်ဖြူအပါအဝင်မောင်မင်းသူမောင်ကျော်ခိုင်နဲ့မောင်ဝေစင်တို့၄ဦးအားပေတနုပြည်သူ့ကာကွယ်ရေးတပ်မတော်ခုံရုံစစ်ဆေးရေးအဖွဲ့ရဲ့စစ်ဆေးချက်အရာ IHL IHR နဲ့ညီစွန်းနေတာကြောင့်၎င်းရဲဘော်၄ဦးအားထောင်အချုပ်တစ်နှစ်ပြစ်ဒဏ်ချမှတ်လိုက်တယ်လို့ဆိုထားပါတယ်။အကြံဖတ်ဆက်ကစားရဲ့တပ်ဖွဲ့ဝင်များမှအပါအရက်သားများအားအကြံဖတ်နှိပ်စက်တပ်ဖြတ်ခြင်းမပြုလုပ်ရန်ကာကွယ်ရေးဝန်ကြီးဌာနကတော်လှန်ရေးရဲဘော်များအားညွှန်ကြားထားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီထီလင်းမျိုးပေါ်မှပြည်သူများ NUG စုမှုနေမိများတို့ခူးလုံရင်နဲ့စက္ကစနဲ့ပြူများအ мян ဆုံးအလင်းဝင်ရင်ထီလင်းပအဖအထူးသတိပေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ထီလင်းမျိုးပေါ်မှနေထိုင်လျက်ရှိတဲ့အရဲသားပြည်သူများအနေဖြင့်အကြံဖက်စစ်ကောင်စီရဲ့အခြေဆိုင်နေမိဖြစ်တဲ့ထီလင်းမျိုးကိုစွန့်ခွာပြီးတော့အမျိုးသားညီညွတ်ရေးအစိုးရရဲ့စုမှုနေမိများတို့လာရောက်ခူးလုံကြပါရန်နဲ့အကြံဖက်စစ်ကောင်စီတပ်ဖွဲ့ဝင်များပြူစောတိများအနေဖြင့်အ мян ဆုံးပြည်သူရင်ခွင်တို့အလင်းဝင်ရောက်ကြပါရန်ပြည်သူအုပ်ချုပ်ရေးအဖွဲ့ထီလင်းမျိုးနယ်မှာအထူးသတိပေးထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရထိန်းချုပ်နေမြေအတွင်းရှိပြည်သူများပအဖပကဖများတရင်တက်ဖွဲ့များအနေဖြင့်စစ်ကောင်စီအခြေစိုက်ထားတဲ့ထီလင်းမျိုးပေါ်မှာနေထိုင်သူများအားလုံးကိုနှွေးထွေးစွာကြိုဆိုလျက်ရှိပြီးတော့2024ခုနှစ်ဒီဇင်ဘာလ31ရက်နေ့နောက်ဆုံးထားကထီလင်းမျိုးပေါ်မှာထွက်ခွာကြရန်အတည်ပြုထားပါတယ်။မြန်မာနိုင်ငံတဝန်းမှာစီးအရှိန်မြင့်လျက်ရှိပြီးတော့ထီလင်းမျိုးနယ်အတွင်းမှာလည်းစစ်စင်ရေးများပုံမှုပြင်းထန်လာမှာဖြစ်တဲ့အတွက်ကြောင့်တမန်ရဲ့အတွင်ထီလင်းမျိုးပေါ်မှာထွက်ခွာလာခြင်းမရှိပါကနောက်ဆက်တွဲကိစ္စရပ်များကိုတာဝန်ယူမှာမဟုတ်ကြ ကြောင်းဖော်ပြထားပါသည်။ထီလင်းမျိုးပေါ်မှာနေထိုင်ကြတဲ့အရက်သားပြည်သူများစစ်ကောင်စီတပ်ဖွဲ့ဝင်များပြူစောထီးများအနေဖြင့်အောက်ပေါ်ပြပါဖုန်းနံပါတ်များသို့ဆက်သွယ်ပြီးတော့အမြန်ဆုံးထွက်ခွာပြီးပါရန်ထီလင်းမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှအထူးသတိပေးထုတ်ပြန်ထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပြပူထားတာဖြစ်ပါရခင်ဗျာ။
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဥမှိုင်းမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီးရီဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့ຫນွေဥမှိုင်းဖြစ်ပါတယ်ရှင်စုစည်းထောက်ပံ့မှုအပိုင်း COC မြောင်ပြန်တီဆောင်မြေပိုင်းတွင်မှကာကွယ်ဝန်ကြီးဌာနနှင့်အတူဝန်ကြီးများကျွမ်းကျင်ပညာရှင်များဝိုင်းတိုင်းသားတော်လှန်ရေးခေါင်းဆောင်များနှိနှောတိုင်ပင်၍စူးစမ်းဆောင်ရွက်ကြရန်ဝန်ကြီးချုပ်တိုက်တွန်းနှင့်တရင်ပထမဆုံးတင်ပြပေးချင်ပါသည်စုစည်းထောက်ပံ့မှုအပိုင်း COC မြောင်ပြန်တီဆောင်မြေပိုင်းတွင်မှကာကွယ်ဝန်ကြီးဌာနနှင့်အတူဝန်ကြီးများကျွမ်းကျင်ပညာရှင်များဝိုင်းတိုင်းသားတော်လှန်ရေးခေါင်းဆောင်များနှိနှောတိုင်ပင်၍စူးစမ်းဆောင်ရွက်ကြရန်ဝန်ကြီးချုပ်မန်းဝင်းခိုင်တန်းကတိုက်တွန်းဆိုလိုက်ပါသည်ဒီဇမလ5ရက်ကြာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖို့ဆောင်မှုဗဟုကော်မတီအစည်းအဝေးကျင်းပရာမှာပြည်တော်စုဝင်ကြီးချုပ်ကဆိုပါရဲစုစည်းထောက်ပံ့မှုအပိုင်း COC မြေအောင်ပြန်တီဆောင်မြေပိုင်းတွင်မှကာကွယ်ဝင်ကြီးဌာနတစ်ခုတည်းကဒီအချိန်မှလုံဆောင်နိုင်ဖို့အခက်အခဲရှိသောကြောင့်ဝင်ကြီးများကျွမ်းကျင်ပညာရှင်များဝိုင်းရင်တိုင်းသားတော်လှန်ကောင်းဆောင်များနှိနှောတိုင်ပင်၍စူးစမ်းဆောင်ရွက်ကြရန်စစ်ရေးကဏ္ဍအောင်မြင်ဖို့ဆိုပါကကာကွယ်ဝင်ကြီးဌာနရဲ့လုပ်ငန်းစဉ်တွေပေါ်တက်ဆိုင်ရာဝင်ကြီးဌာနရဲ့အခက်အခဲအကန့်အသတ်ပြဿနာရပ်တွေကိုအပြုသဘောဆောင်ဝိုင်းဝန်းကူညီပံ့ပိုးပေးမှသာတော်လှန်ရေးသည့်ရှေ့သို့ဆက်နိုင်မည်ဖြစ်၍ဝိုင်းဝန်းဆွေးနွေးဆောင်ရွက်ကြရန်ဝင်ကြီးချုပ်ကဆိုပါရဲအစည်းအဝေးသို့ပြည်ထောင်စုဝင်ကြီးချုပ်မန်းဝင်းခိုင်တမဦးဆောင်ကပြည်ထောင်စုဝင်ကြီးများဒုတိယဝင်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အမြဲတမ်းတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြရဲလို့သိရရှိပါရရှင်ဆလပီအာနာရှင်မြစ်ဖြတ်ရေးအတွက်ပြပြခိုင်မာတဲ့စိတ်ပိုင်းဖြတ်မှုမြန်မာပြည်သူတွေစီမားရှိနေပြီလို့ပြည်တော်စုဝင်ကြီးဦးတင်ထွန်းနိုင်ဆိုတဲ့သတင်းကိုတင်ပြပါမယ်အာနာရှင်မြစ်ဖြတ်ရေးအတွက်ပြပြခိုင်မာတဲ့စိတ်ပိုင်းဖြတ်မှုမြန်မာပြည်သူတွေစီမားရှိနေပြီလို့ပြည်တော်စုဝင်ကြီးဦးတင်ထွန်းနိုင်ကဆိုလိုက်ပါတယ်STB ICO2 ရဲ့လက်ရှိရောင်းချရမှုကကန်ဒေါ်လာ10တန်းပြည့်သွားပါပြီ။စကားပြောသောကိန်းဂဏများလို့ရင်ညွှန်းတင်စားလိုပါတယ်။ငွေပမာဏဆိုတာထက်ပိုလွန်တဲ့ထက်ပိုတန်ဖိုးတွေနဲ့ချိန်မုံထားတဲ့ကိန်းဂဏတွေလို့ပြောမှတင့်လျော်မှန်ကန်တဲ့ဂုဏ်ပြုသုံးနှုန်းမှုဖြစ်ပါလိမ့်မယ်။အဲ့ဒီကိန်းဂဏအแทမှာပြည်သူတွေရဲ့ဒီကနေ့ဒီအချိန်ထိမဆုံမနဲ့ဇွဲတမ်းမှုအာဏာရှင်အမြင့်ဖြတ်ရေးအတွက်ပြင်းပြခိုင်မာတဲ့စိတ်ပိုင်းဖြတ်မှုပြည်သူသားအဓိကဆိုတာကိုမြန်မာတမကကဘာကိုပါကိုင်လှုပ်တည်င်းစကားပါလိုက်နိုင်မှုဒီပွဲကနိုင်ကိုနိုင်မဲ့ပွဲဆိုတာအပြောမဟုတ်အလုံးနဲ့တက်တဲထူလိုက်နိုင်မှုစတဲ့အနှစ်သာရတွေစီဝင်တောက်ပပျော်ဝင်ပြန့်နှံ့လေရှိပါတယ်လို့ဆိုပါတယ်ဒီဇင်ဘာလ5ရက်နေ့တွင်နှွေဦးဖွင့်ဖြိုးရေး SDB ပန်းအစုရှယ်ယာများရောင်းချတဲ့တက်မှတ်ရပြည့်မီသွားတော့လဲဒီဇင်ဘာ6ရက်နေ့အထိ SDB ပန်းက3ရက်တာထပ်မံတိုးမြှင့်ထားပါတယ်ရှင်ဆလပီမြမရေးပေါ်အိန္ဒိယအစိုးရ၏ချင်းကပ်မှုနဲ့ဆက်လင်းပြီးအရစ်ဖက်အဖွဲ့စည်းလေးဖွဲ့မှသဘောထားထုတ်ပြန်တဲ့သတင်းကိုတင်ပြပါမယ်။အိန္ဒိယအစိုးရအနေဖြင့်မြမပရိပခအကူအညီဖြည့်ရှင်းမှုအောင်မြင်နိုင်ရေးအတွက်မျှတသောဆက်ဆံခြင်းအားခိုင်မာသောမူတည့်ရက်အဖြစ်ထည့်သွင်းပြီးမြမနိုင်ငံအရေးတွင်တိုက်ရိုက်ဖြစ်စေ၊တွယ်ဝိတ်ဖြစ်စေပါဝင်ပတ်သက်နေသောပြည်တွင်းပြည်ပအင်အားစုအလုံးနဲ့လက်တွဲကာမြမပြည်သူများလိုလားသောနိုင်ငံရေးနဲ့ငင်းချမ်းရေးရလတ်များပေါ်ထွက်လာသည့်အထိဥဆောင်ကူညီပေးပါရန်အရက်ဖက်အဖွဲ့အစည်းလေးဖွဲ့မှတိုက်တွန်းတောင်းဆိုထားပါရ။အိန္ဒိယဆိုရနေဖြင့်မြန်မာနိုင်ငံအတွင်းပြိပခဖြည့်ရှင်းနိုင်ရေးငင်းချမ်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းရာတွင်အကြမ်းဖက်စစ်အုပ်စု၎င်းနှင့်နီးစပ်သောအဖွဲ့အစည်းများကိုတရားဝင်ဖိတ်ကြားမှုဖြင့်တွေ့ဆုံပြီးပြည်သူတော်လှန်ရေးအင်အားစုတချို့အားတရားဝင်မဟုတ်သောနီးလမ်းဖြင့်တွေ့ဆုံမှုသည်လုံးဝမှားယွင်းသောချင်းကပ်မှုဖြစ်သည်ဟုဆိုထားပါရ။လက်ရှိမြန်မာနိုင်ငံအတွင်းကြုံတွေ့နေရသောပြိပခဖြစ်ရှင်းနိုင်ရေးငင်းချမ်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီရရှိနိုင်ရေးအတွက်အိမ်နီးချင်းနိုင်ငံများနဲ့နိုင်ငံတကာအစိုးရများအနေဖြင့်ကူညီပံ့ပိုးလိုပါကပြည်သူတော်လှန်ရေးအင်အားစုများနဲ့အကြမ်းဖက်စစ်အုပ်စု ၎င်းနှင့်နီးစပ်သောအဖွဲ့အစည်းများကြားမျှတသောဆက်ဆံခြင်းကိုအခြေခံမှုဖြစ်မဖြစ်မနေလိုက်နာကျင့်သုံးရလိုအပ်တယ်လို့ဖော်ပြထားပါတယ်။အဆိုပါသဘောထားထုတ်ပြန်ချက်ကို India for Myanmar Blood Money Campaign BMC Defend Myanmar Democracy TMD Generation Solidarity Coalition of Nationalities GSC and မှပူးပေါင်းထုတ်ပြန်ထားတာဖြစ်ပါတယ်ရှင်။ကိုကထုဒေတာတစ်တွင်ရာဇဝတ်မှုကျူးလွန်သူ21ဦးပြစ်ဒဏ်ဆင်းချက်ချမှတ်ပြီး6ဦးကိုဒေဒဏ်ပေးတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ကိုကထုဒေတာတစ်တွင်ရာဇဝတ်မှုကျူးလွန်သူ21ဦးအားလူသိရှင်ကြားဖမ်းဆီးခြင်းနဲ့စီရင်ချက်ချခြင်းဆိုင်ရာအစည်းအဝေးကျင်းပပြီးပြန်ပေးဆွဲခြင်း၊ဝင်ညှက်ခြင်းနဲ့ရည်ရွယ်ချက်ရှိရှိတပ်ဖြတ်ခြင်းဟုတန်တရားရှိသူ14ဦးအားတရားဥပဒေနဲ့ညီလူသိရှင်ကြားစီရင်ချက်ချခဲ့ကာ၎င်းတို့ထဲမှ6ဦးကိုတည်ထောင်စီရင်ချက်ချမှတ်ခဲ့ကြောင်း MNDAA မှသတင်းထုတ်ပြန်ပါတယ်။မိန်းကလေးငယ်များအားလိန်ပိုင်းဆိုင်ရာစော်ကားမှုလက်နက်ကင်ဆောင်မှုကြိုတင်ပြင်ဆင်ထားသောလူရဲမှုတို့ဖြင့်တန်တရားရှိသူ9ဦးကိုလူသိရှင်ကြားဖမ်းဆီးခဲ့ပြီးရာဇဝတ်သားများကိုလမ်းများပေါ်တွင်ပြသခဲ့လို့ဖော်ပြထားပါတယ်။စစ်သားအယောင်ဆောင်ပြီးလူရဲလူသက်ခဲ့တဲ့အသက်20အရွယ်တအောင်လူမျိုးအမျိုးသားအပါအဝင်6ဦးကိုတည်ထောင်ပေးခဲ့ကထို6ဦးထဲမှအမျိုးသမီး2ဦးလည်းပါဝင်ပါတယ်ပြည်တံချမှတ်ခံရတဲ့မြန်မာနိုင်ငံသား15ဦးတွင်ချင်းလူမျိုးကချင်လူမျိုးတအောင်လူမျိုးဗမာလူမျိုးဝါလူမျိုးနဲ့တရုတ်လူမျိုးများပါဝင်ပြီးကလေးငယ်များကိုလိန်ပိုင်းဆိုင်ရာစော်ကားမှုဓမြတိုက်ရန်ကြိုတင်ကြံစီမှုလက်နက်ကင်ဆောင်မှုဓမြတိုက်လူသက်မှုများနဲ့ပြည်တံများစီရင်ချက်ချခဲ့တယ်လို့သိရပါတယ်ရှင်ဆလဲမြုပ်နေတွင်လူတက်မှုမတိမ့်မှုကျူးလွန်ခဲ့တဲ့တရခန့်တူအားတည်တံချမှတ်တဲ့တရင်နောက်ထပ်တင်ပြပါမယ်။စကိုင်းတိုင်းဆလဲမြုပ်နယ်တရက်တော်တိုက်နယ်ဂုံငင်းရွယ်ကျေးရွာမှလူတက်မှုမတိမ့်မှုကျူးလွန်ခဲ့သူတရခန့်တူအားတည်တံချမှတ်ခဲ့တယ်လို့ဆလဲမြုပ်နယ်ပကဖကထုတ်ပြန်ထားပါတယ်။တရခန့်ဖြစ်သူအသက်42နှစ်အရွယ်ရှိကိုဦးစံအဖဦးဝင်းတင်ကိုဆလင်းမြို့နယ်ပြည်သူ့ချုပ်ရဲ့ဖွဲ့ကဥပဒေခုံရုံးဖွဲ့စည်းပြီးရာဇသက်ကြီးပုံမှ386မြင်းဆောင်302ကားကြီးဖြင့်နိုဝင်ဘာလ15ရက်နေ့မှာတည်ထောင်ချမှတ်ခဲ့တာဖြစ်ပါတယ်။ခုံရုံးကိုဆလင်းမြို့နယ်ပြည်သူ့ချုပ်ရေးရန်ရာအဓိကအကောင့်ထဲပေါ်ဆောင်နေသူဖြစ်တဲ့ဆီယာမဟိန်နီကင်ဥပဒေရေးရာတာဝန်ခံပူတွဲဆလင်းပကဖတာဝန်ခံ M4 ပအဖဒုတာဝန်ခံနဲ့ထောက်လှမ်းရင်းတရင်းနဲ့ပြန်ကြိုက်တာဝန်ခံအောင်စန်းတို့ကဦးစီကဖွဲ့စည်းခဲ့ပြီးဥပရေယုံအဖွဲ့များနဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ထို့သောတေတံပေးခဲ့ခြင်းနဲ့ပတ်သက်ပြီးဆီယာမဟိန်နီကင်အားအဖွဲ့စည်းတစ်ခုမှဦးတည်တက်ခိုင်နေပြီးမိမိတို့မျိုးနဲ့အတွင်ဖြစ်ပျက်ခဲ့တဲ့စိုးဝါးလှတဲ့လူသက်မတိမ်မှုကမှအာယုံမထားဘဲဂုံငင်းတွေရွာတို့ကိုပင်ရောက်ရှိလာခြင်းမရှိဘဲကန့်လန့်တိုက်နေမှုများကိုရှုံချကြောင်းကိုလည်းအသိပေးထားပါတယ်ရှင်။မလေးတိုင်းမတရားမြို့နယ်တွင်ရှိကျေးရွာပေါင်း50ကျော်ကစစ်ပေးဆောင်ဒေသခံပြည်သူတွေထံတပိတ်ချင်းပကဖကစာနယ်ရိတ်ခါတွေကူညီအားဖြည့်ခဲ့တဲ့သတင်းကိုနောက်ဆုံးတင်ပြပေးပါမယ်။မလေးတိုင်းမတရားမြို့နယ်တွင်ရှိကျေးရွာပေါင်း50ကျော်ကစစ်ပေးဆောင်ဒေသခံပြည်သူတွေထံတပိတ်ချင်းပကဖကစာနယ်ရိတ်ခါတွေကူညီအားဖြည့်ခဲ့လို့ပကဖအရင်းမြစ်ထံကသိရပါတယ်။ဒီဇင်ဘာလ4ရက်နေ့မှာတပိတ်ချင်းမြို့နယ်ပကဖတပိတ်ချင်းတိုင်နယ်ပကဖဘူလင်းယုံတပ်ဖွဲ့ຫນွေဦးမေနဲ့သွေးချင်းညီမများထောက်ပို့အဖွဲ့တို့ပူးပေါင်းပြီးစစ်ပေးဆောင်တွေထံစံပိုင်း200စားစီပုံး40တို့ကိုထောက်ပံ့ကူညီပေးခဲ့ကြပါတယ်။ပြည်သူစစ်မဟာဗျူဟာကိုလက်တွေ့လိုက်နာကျင့်သုံးနေပြီးမြေပြင်လူထုနဲ့တသားတွေရှိနေကြတဲ့ပကဖအနေနဲ့လူထုကူညီရေးတွေကိုစနစ်တကျလှုပ်ဆောင်လှည့်ရှိရလို့ဆိုပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်နဲ့ခါရှဲလ်တို့ကပေးပို့ထားတာဖြစ်ပါရရှင်။
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လန်ရေးတိဂီတာအစီအစဉ်မှာတော့လင်းထက်ရေးသားထားပြီးကော့ဘရာလင်းနဲ့လင်းထက်နဲ့ကြော်တီဟာတို့စီဆိုထားတဲ့တရားမြတ်လွတ်လပ်ရမည်လို့အမည်ရတဲ့တော်လန်ရေးတိဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။Thank you.
de to tam re da ya de chi nya li do ho oh ho su wi ya mi ko na ga ta tan do chin na chin ti ya ne pi na mi de oh ho ga ro ni ma pi
ကဲနောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်တွင်သတင်းတွေကိုမျိုးလတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။ဒါလေးသွားပါ။ Video NUG တပတ်တော်သတင်းတွေကိုရခိုင်ဘာသာနောက်တန်စာပီလာဖို့ဖတ်ပါရီအကျဉ်းရူလတန်တာပါ။ Tolerate အလုပ်တွေကိုပရပရသာသာနောက်ခွန်ဘရေးအဘရေးလုံးမရာတိုင်းပြည်နောက်လူထုကိုဆိုင်အာနာရှင်စနိုက်စုကနေပြီးကေထုံးနိုင်ဖို့လို့ယာယီသမဒတူဟာလရှိလာပရော့ဂရိုင်းတောင်းကိုပနာမတောင်းစားပြီးပါမယ်။တော်လန်ရီအလုပ်တွေကိုပရပရသာသာနောက်ခွန်ဘရေးအဘရေးလုံးမရာတိုင်းပြည်နောက်လူထုကိုဆိုင်အာနာရှင်စနိုက်စုကနေပြီးကေထုံးနိုင်ဖို့လို့ဒီဇင်ဘာလ3ရက်အစိုးရအဖွဲ့အစည်းအဝေးမှာယာယီသမဒတူဟာလရှိလာကပရော့ဂရခါပါရီအမျိုးသားညီညွတ်ရေးအစိုးရကိုတိုင်းရောသားလမ်းနဲ့ကင်အဖွဲ့အစည်းဂရီတီနာပြည်သူလူထုတရက်လုံးကယွန်ဂရီပရော့လန်ရှာတီညစွာရှိခဲ့ပါရီ။ယောင်မျော်လန်ရှာတီယွန်ဂရီမုန်တီကိုဂျန်နိုကရိုက်ရှိုလိုမရာဂျန်နိုရိုဆော်လာရှိနှွေဦးတော်လန်ရီကိုဇာလောက်ခန်ရူရှာခိုင်ခိုင်မာမာနာအန်နန်ထာဂရောင်းလာတွေပရာတာဖို့လိုပါရီဂျန်နိုရိုအနေနဲ့ဒွန်ဘရီဂျက်ဘရီဇာလာဘရီရှောက်လန်ရာဖို့အရှင်ကိုရောင်းနေပြလို့အလုံးသိတောင်းရီလို့ထောင်ပါရီဂျန်နိုရိုအမျိုးသားညီညွတ်ရေးအစိုးရဆော်အေခရီကိုတဒူးကျော်ဖဲခါဘရီဖိုက်ပါရီအခုအရှင်ဆော်အပရောင်လီဂီလီဖိုက်ယူပိုင်းလန်ဆုံလန်ခွာလီဖိုက်နေရေးဆိုဆော်တဒီရာကဲဖို့လိုပါရီတော်လန်ရီအလုပ်တွေကိုပရပရတာနာခွန်ဘရေးအဘရေးလုံးမာရာတိုင်းပြည်နောက်လူထုကိုဆိုင်ဟာနာရှင်စနိုက်ဆိုးကနေပြီးကေထုံးနိုင်ဖို့ဆိုသောတတိရာခဲ့ဖို့အလေအနာထာပနာတိုက်တွန်းရှောင်းရီလိုယာယီသမဒါကပရော့ဂရခါပါရီအမျိုးသားညီညွတ်ရေးအစိုးရ၏29မြိုင်ဆောင်2024အစိုးရအဖွဲ့အစည်းအဝေးကိုယာယီသမဒါဒူဝါလက်ရှိလောက်ပြည်ထောင်စုဝန်ကြီးချုပ်မန်ဝေါခိုင်တန်ရိုအပါဝန်ပြည်ထောင်စုဝန်ကြီးတီဒူဝန်ကြီးတီတာရောက်ခါခဲ့ပါရီဆလာပိကေမြန်မာနိုင်ငံကကျူးလွန်ခံရရီလူတီအတော်တနေ့မှတရ မရတာမှုတစုံတရာရရှိနိုင်ဖို့လို့ IIMM Agriake Pro တွေတက္ကသိုလ်ကိုတောင်းဆပေးပါမယ်။မြန်မာနိုင်ငံကကျူးလွန်ခေရတွေလူတီအတော်တနေ့မှဒရမရတာမှုတစုံတရာရရှိနိုင်ဖို့လို့မြန်မာနိုင်ငံဆိုင်ရာလွဲလက်တွေစုံစမ်းစိုက်စီရီရန်တရာ IIMM Agriake Nicholas Conjan Programmer မြန်မာနိုင်ငံကကျူးလွန်ခေရတွေလူတီမြန်မာနိုင်ငံသားတွေကိုကျွန်တော်ပရော့ရှောင်းစွာကအခရီးအနေကခါခေနေရေးစောစောကိုကျွန်တော်တို့နားလည်ပါရယ်နိုင်ငံတကာဒရမရတာမှုလုပ်ငန်းဆိုင်ကကကောင်းနေရဟာ ground စိုက်ရှုပ်ဖွေကောင်းစော်ကလေးဒီပါရယ်ရကလေးကျွန်တော်တို့စားပြီးကကရိုစာလာရာပို့စောပါအထောက်အထားဒီစားပြီးကရာဖွေစူးဆောင်ရပါဖို့တနေ့မှကျူးလန်ခဲရရလူတီအတော့ဒရမရတာမှုတစုံတရာရရှိနိုင်ဖို့လို့လေညှော်လမ်းပါရယ်လို့ပြောပါရယ်လရှိမှာထိခိုက်နိုင်နာသူတီနာမြမ်းရန်ပါတိတီဤဖာဆူရှာပေါင်း450ကျော်အပါဝံရမ်ရိုက်ပေါင်း1000ကျော်ကအရှာအလာတိကိုရရှိထားပြီးနိုင်ငံတကာရာဇဝဲမှုခုံရုံးနိုင်ငံတကာတရာရုံနာအာဂျင်တီးနာတရာရုံရှိရိုဟန်ဂျာဆိုင်ရာအမုံတိဆောင်ရနေရတရာရီရာအာနာပိုင်တီထံကိုအရှာအလာပေါင်းတသိန်းကျော်နာစီးဆိုင်3သိန်းရှာဖိုင်ပေါင်းတရာနီးပါးကိုမျှဝေထားပါရယ်ဆလာပိကေဘူတိတောင်မရုတ်သိန်းတိုက်ပွဲကာလကခိုးယူခံခရရပြည်သူပိုင်ပစ္စည်းတီကိုပိုင်ရှောင်းတီထံကို AA Brandley Ethnan ရတဲ့တောင်းဆပေးပါမယ်ရခိုင်ပြည်နယ်ထေကဘူတိတောင်မရုတ်သိန်းတိုက်ပွဲဆောင်နှွင့်နေဆောင်ကာလအတွင်းပြည်သူပိုင်ပစ္စည်းတီကိုခိုးယူခရလူရရှိကိုဖဲမင်းခါပရီကေပိုင်ရှောင်းတီဘကိုပစ္စည်းတီပရန်လေအဲနန်ခါရီလိုရခိုင်တက်တော် AA ကဒီဆောင်ပါလာ3ရက်နေ့ညပိုင်းမှာထုတ်ပြန်ပရော့ဆိုလိုက်ပါတယ်စိုက်ပွေးတီဖရိုင်းနေစောကိုအခွန်ကုန်းယူပရီကေတခိုတီကဒေတာနေပရီသူတီပစ္စည်းတီကိုခိုးယူပနာဖျားစီစော်တီလောက်ခရီလိုဆိုပါတယ်အာရာခါပရီသူတော်လန်ရေအစောရာအုံရှုံရေရန်တရာဥပဒေစုံမိုးရေနော်ပရီသူလုံရှုံရေအစီအမန်တီမလုံးနိုင်သိမ့်ရေအခိုင်အတန်ဟာကွာတီအပေါ်မှာရလာရေအခွန်ရေကိုအမိန်အရာဆုပ်ကိုင်းပြီးကတခိုးတီစော်လူနေအိမ်တီကနေအလွေတကူတေယူဖရူနိုင်ရေ ACD ကိုခိုးယူပနာဖျားစီယာမှုတီလောက်ခစော်တွေ့ရရေလို့ရခိုင်တက်တော်ကအသိပေးပါရေဘူတိတော်မှုကိုရခိုင်တက်တော်ကတိမ်ပိုင်ထိန်ရှုံနိုင်ခရေအခုနိုင်မေလာအစေရှိုင်ရာနေနောက်ပိုင်းကစားပြီးကမရိုးဘော်ရဲကွာတီကလူနေအိမ်တိုက်တာအဆောင်အုံတီကိုရေရေရှားရှိရှိမိန်တိုက်ဖျားစီခရေလူတီနာတခိုးတီကိုတရဥပဒေစိုးမိုရီနာပြေသူလုံရှုံရေတဲဖွဲဝန်တီကလိုက်လံရာဖွေဖန်စီခရေကတာတိခဲပရိုက်စီတီဖာဆိုရှာတီအပေါ်အခရိခဲမနာတရဥပဒေအတိုင်းနီလန်ကြကြစိုက်စေးပနာအပရိုက်ပီအရိယူဟာတီလုံနေရလို့သိရပါရယ်ရာနာရှိရေတခိုးတီနာခိုးရာပါဘေးစီလောက်ခံထားရလူတီကိုလုံရှုံရေတဲဖွဲကဖန်စီပြီကတရနီလန်ကြကြစိုက်စေးပြီအပရိုက်ပီအရိယူထားရလို့လေအေအေအီထုတ်ပြန်ရှာမှာဖော်ပြထားပါရယ်ကြံရှိနေသေးရေဘေးစီတီကိုလေပိုင်ရှောင်းအဆိုင်အမန်တီလာထေးပရန်ရောရီလုံရှုံရရနေရာတွေမှာသင်စီထားပြီကလုံရှုံရေအာမခန်ရှာရှိရအရှိန်မှာပိုင်ရှောင်းတီလာထေးကိုထဲမှန်ပြီကအဲနန်လာပိုဖရိုက်တီလိုရခိုင်တက်တော်အေအေကထုတ်ပြန်ထားပါရယ်ဆလာပြီကတိုက်ပွေးကာလမိလောင်ဗျာစီခါရီမမ်ဘရာဒေတာလူနေအိမ်တီကို ULAAA ပြန်ဆောက်ပြီးနေတဲ့တောင်းကိုတောင်းစားပြပါမယ်တိုက်ပွေးကာလအတော်မိလောင်ဗျာစီခါရီမမ်ဘရာမှုနေရဲရာအရှိုးကနေအိမ်တီကိုရခိုင်အမျိုးသားအဖွဲ့ချုပ်အာရာခတက်တော် ULAAA နာအာရာခပြည်သူလူထုရောပူပေါင်းပြီးကမမ်ဘရာမှုနေကိုအာရာခတက်တော်သိမ့်ပိုက်ဘရီစာကပေါ်အပရယ်လိုက်အပရယ်လိုက်ပြန်ဆောက်ပြီးနေရလို့ APM ကတတော်ထုတ်ပြန်ပါရီမော်မရမလို့နေမှာတိုက်ပွေးကာလအတွန်းနေအင်းငရ90နှလုံးထားမနေမိလောင်ပရာကြပျားစီခရီရဲ့နောက်ထပ်နေအင်းခေါင်းဟာဆိုင်စီခေါင်းလုံးလေးတဝါတပြပျားစီခရီလို့ဖော်ပြထားပါရီရော့အင်တီကို ULAAA နာအာရာခပြေသူလူထုတိပူပေါင်းပြီးကအင်တအင်းကိုတိုင်စေးနှလုံးပုံထောင်းကားရာဝါငရာစီအတီတီထောက်ပန်းပြီးကဝိုင်ဝံတေဆောက်ပြီးနေရလို့သိရပါရီအခုတောင်စားပြီးခရီတတော်တွေကို Radio NUG အပွေးသားတိကပြီးပို့ထားဆောင်ပြိုင်ပါတယ
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။